ဟုတ်ကဲ့ဒေါက်တာတင့်ဝေရှင်အခုလိုမျိုးကျမတို့ SBS နဲ့စကားပြောခွင့်ပေးတဲ့အတွက်အများကြီးကျေးဇူးတင်ပါတယ်ဆရာအခုဩစတြေးလျနိုင်ငံမှာကိုဗစ်ကြောင့်သွားလာရေးတင်းကျမှုတွေဖြစ်နေတယ်လို့မြန်မာနိုင်ငံမှာလည်းအသီးမိတ်ဆွေတွေဆွေမျိုးသားချင်းတွေကိုဗစ်ကြောင့်သေဆုံးရတာမျိုးအနေမကောင်းဖြစ်တာမျိုးတွေဆက်တိုက်ဆိုတယ်လို့ကြားနေရပါတယ်ဆရာအဲ့တော့ဒီလူလောကကနေထွက်ခွာသွားတဲ့မိသားစုဝင်တွေကိုအဝေးကကောင်းမွန်စွာနှုတ်ဆက်တဲ့ကြခွင့်မရတော့ဒီတချို့ကလည်းအားမလို့အားမရစိတ်တွေမပြီးပြသေးတဲ့စိတ်ခံစားမှုတွေရှိတယ်ဆိုတာမျိုးပြောပြကြပါရစေ။အဲ့တော့ဒီလိုခက်ခဲတဲ့အချိန်ကာလမျိုးမှာဘလို့ကောင်းမွန်စွာနေထိုင်နိုင်မလဲဆိုတာဆရာကိုဟိုအကြံဉာဏ်တောင်းချင်တာပါရှင
်။ဟုတ်ကဲ့ခင်ဗျာခုလိုမေးတဲ့အတွက်ကျေးဇူးတယ်အများကြီးတင်ပါတယ်။ဒီမေးခွန်းရဲ့အထက်မှာလည်းနဲ့နော်တော့အဓိပတိပါနေတယ်ပေါ့လေ။နောက်ကျွန်တော်လည်းပဲကျမကြီးဆရာအထုခုဆရာဝန်ဖြစ်တော်ညာလည်းပဲကျွန်တော်လည်းပဲဒီအများတဲ့ကလူတယောက်ဖြစ်တဲ့မြန်မာနိုင်ငံပေါ်ဒီမှာပြီးနေထိုင်နေကြပြီပေါ့လေ။တော့မြန်မာနိုင်ငံသားဖြစ်တော့ကိုတိုင်ပြီးတော့လည်းအများအားကျွန်တော်တို့ကစိတ်ထဲမှာအများအားရှိနေတယ်လူတယောက်ဆိုတော့အခုမေးတဲ့မိကုံကအားလုံးအတွက်အင်မတန်သင့်တော်တဲ့မိကုံဖြစ်ပါတယ်။ကျွန်တော်တို့အားလုံးနဲ့လည်းသက်ဆိုင်နေပါတယ်။စောစောတော့ကမမူလန်သိန်းကျော်တို့ပေါ့လေ။အခုဖြစ်နေတဲ့ကိစ္စကဒီနေ့စဉ်တတူကကျွန်တော်တို့တိုင်ပြည်မှာကိုဗစ်နဲ့ပတ်သက်ပြီးတော့သေဆုံးနှုန်းကအများကြီးလာတယ်။ကိုဗစ်ပိုစတစ်ဖြစ်တဲ့လူတွေကလည်းပဲများတယ်။ဆေးကုကွေးမရတဲ့လူတွေလည်းဒုနဲ့ဒီဖြစ်နေတယ်ခင်ဗျာ။အဲဒီကြမှာတခါအိမ်မှာပဲတခါခံစားနေရပြီးတော့အောက်ဆီဂျင်လိုက်ရှာရတဲ့ဒုက္ခတွေဆေးဦးတွေကနေလက်မခံလို့ပြန်လာပြီးတော့မှလမ်းမှာပဲတည်ဆုံရတဲ့ကိစ္စတွေအောက်ဆီဂျင်သွားပြီးတော့ရှာပြီးတော့မှအောက်ဆီဂျင်ရပြီးပြန်လာတဲ့အချိန်မှာပဲတည်ဆုံသွားတာတွေအမျိုးစုံကျွန်တော်ကြားနေရတာပေါ့ဒီဆိုရှယ်မီဒီယာမှာလည်းအမြဲတွေ့နေရတော့အားလုံးကျွန်တော်တို့ကဒီမှာနေတဲ့လူတွေကလည်းပဲတပူပေါ်တပူစစ်ဆိုလိုပေါ့လေကိုယ့်ရဲ့ရှီမိုးသားချင်းနေတဲ့မှာကိုအရေးချားတယ်မှာလည်းပါတယ်ကိုယ်နဲ့အနည်းဆက်တဲ့လူလည်းပါတယ်ချစ်ခင်တဲ့လူလည်းပါတယ်မိဆွေပေါင်းစပ်လည်းပါတယ်တောင်းတပဲတငယ်ချင်းလည်းပါတယ်ဆိုတော့အားလုံးကကျွန်တော်တို့ကကြီးကျယ်စိတ်ခက်ခဲမှုခံစားနေရတယ်ပေါ့လေအဲ့ဒီလိုဖြစ်ရတဲ့အကြောင်းရင်းကိုပြန်ကြည့်လိုက်မယ်ဆိုလို့ရှိရင်မဖြစ်တဲ့ကိစ္စတွေဖြစ်နေတယ်ကျွန်တော်တို့နိုင်ငံမှာလည်းပဲမြန်မာနိုင်ငံမှာဆိုလို့ရှိရင်ဒီလိုကိစ္စမျိုးကကျွန်တော်တို့တသက်မှာရောအရင်အချိန်တွေကပေါ့တခါမှမကြုံဘူးမကြားဘူးလို့အောင်ဖြစ်နေပါတယ်ဒီကိစ္စတွေကအဲ့တော့ခုနပြောတဲ့ဆိုပါတယ်လေဒီလိုတို့လူဖြစ်တဲ့အခါမှာကိုယ့်ရဲ့ချစ်ခင်လူတွေကဒီကနေထွက်သွားတဲ့အခါကျတော့ကျွန်တော်တို့ဒီ culture အမျိုးမျိုး religion အမျိုးမျိုးရှိတယ်။ဓလေ့ထုံးစံမျိုးမျိုးရှိတယ်။ကိုယ့်ဓလေ့နဲ့ကိုယ့်ဘာသာနဲ့ကိုယ့်ရဲ့ဟိုထုံးနှံစင်လာအရာယဉ်ကျေးတဲ့အတိုင်းဝိုင်းယဉ်ကျေးတဲ့လူလောကတို့မြန်မာနိုင်ငံမှာ level ဒီဟာတွေယဉ်ကျေးမှုကဒီပေါ်မှာကရှိခဲ့တဲ့အတိုင်းဖြစ်တဲ့ပေါ့လေ။အဲ့မှာကျွန်တော်ခွဲခွာတဲ့အခါမှာကျွန်တော်တို့အမျိုးဆုံးကျွန်တော်တို့နှုတ်ဆက်ဖို့လိုတန်တာဖို့လိုသူဝေဘူဘာသာရေးအရာကိုလူမှုရေးအရာရောဒီလိုသူကဓလိထုံးစံလေးရှိပါတယ်ဒါလူမျိုးထဲမှာရှိတာပဲဘာသာတိုင်းမှာလည်းရှိတာပဲအခုဖြစ်တဲ့ဘဝကအခုပြောတဲ့ဖြစ်နေကိစ္စကအဲ့လိုကျွန်တော်တို့ကိုချစ်ခင်ဖြစ်တဲ့လူစွခွာသွားတော့ကိုပဲကျွန်တော်တို့ကတန်တပြီးတော့နှုတ်ဆက်ခွင့်မရတဲ့ဘဝဖြစ်တယ်နောက်ဒီလည်းပို့ပြီးတော့ကျွန်တော်တို့ချားနေတဲ့သတင်းစိုးတွေကတော့ရေဝေးတုတ်တာမှာမိသကိုတန်းစီကြီးစောင့်နေတဲ့ကိစ္စတွေသူတို့မစမပပေါ့လေကျက်တည်းမရှိစွာခုမရှိစွာနဲ့ဒီတိရတဲ့နေရာမှာဟိုကျွန်တော်တို့ရဲ့ချစ်ခင်တဲ့လူတွေရဲ့ရုပ်ခန္ဓာကိုနော်ဒီစလက်ခတ်ကျွန်တော်တို့လောက်ရတဲ့ပုံစံဖြစ်တယ်ဒါကတော့အင်မတန်နာကြီးစရာကောင်းတဲ့အနေထားဖြစ်တော့ခုနဟိုပြန်ဟိုအမေကိုဖြေရမယ်ဆိုရင်လူတဲ့လူတိုင်းရဲ့စိတ်ထဲမှာခံစားချက်ကတော့ဒေါသအမျက်မတည်လည်မှုတွေအများကြီးရှိပါတယ်ဒေါသဆွဲဥစားလည်းပဲဘယ်လိုလဲဆိုတော့ဘယ်လိုဖြစ်ရသေးခြင်းပေါ့ဒီဘာကြောင့်တော့ဖြစ်ရတာလဲဘာကြောင့်ကုန်သိခါညွှန်းအောင်ကိုချစ်ခင်တဲ့တစ်တဲ့လူကိုအမှန်ဆိုလို့ရှိရင်နောက်ဆုံးနှုတ်ဆက်တဲ့အနေနဲ့ကောင်းဆုံးခုံပြုပြီးတော့မိတ်ဆွေပေါင်းစုနေတဲ့ကျွန်တော်တို့ကခွဲခွာဖို့စီစဉ်ရမယ်အစားကျွန်တော်တို့ဖြစ်ရတဲ့ကိစ္စကဘာကြောင့်ပြရတာလဲဆိုပြီးအလုံးတူးနဲ့တူးလည်းမယုံကြည်နိုင်တော့အောင်တွေးတဲ့အခါမှာလည်းတွေးလို့မရနိုင်တော့အောင်ခံစားနေရတဲ့ဟာတွေကတော့အဲ့ဒေါ်လာတွေပေါက်ကွဲမှုတွေအများကြီးဖြစ်တာပေါ့လေဒီမှာနေတဲ့လူတွေဆိုလို့ရှိရင်အခုတစ်ခါပြန်ဖြစ်ချင်တော့ဒီမှာလည်းပဲကိုဗစ်ကိစ္စနဲ့မဲဘူမှာရောကျွန်တော်ဆစ်ဒနီမှာရောဒီမှာရှိတဲ့ state problem များကတကြိမ်တစ်ခါမှာတော့တော်တော်လေးကြက်တဲတဲ့အနေထားနဲ့နေရတာရှိပါတယ်ကျွန်တော်နေတဲ့ဆစ်ဒနီမှာဆိုရင်တော်တော်များများ new ဖြစ်နေရ sebab ကလော့ကဒေါင်းတော့လူတွေကအပြင်ကိုသိပ်မထွက်ရဘူးဟိုအပြင်ထွက်လို့ရှိရင်တိကျမှုကြီးရှိနေတယ်အဲ့တော့တချို့ကတယောက်ခဲနေတဲ့လူတွေလည်းရှိတယ်တချို့ကတော့အတိုင်းဝန်ရှိတယ်တချို့ကတော့ support ပဲရှိဘူးအဲ့ဒီလူတွေမှာဒီဟာကိုကုတ်ကုတ်ဖို့ကအင်မတန်ခက်ရကစဖြစ်နေတယ်။အဲ့ဒီအချိန်မှလည်းပဲကိုတိုင်းကြီးမှာကိုအရက်မှာဒီလိုတွေဖြစ်နေပြီကျွန်တော်ကြားသိရတဲ့ခါကျတော့ဒီလူတွေရဲ့နေထိုင်ရေးကအင်မတန်ခက်ခဲရှိပါတယ်။အဲ့ဒါကိုကျွန်တော်အကြံပေးပါလို့ပြောမယ်ဆိုရင်ကျွန်တော်အပါဝင်ပေါ့လေအင်မတန်ခက်ခဲစွာတဲ့ကျွန်တော်ရုန်းကန်တဲ့ဘဝဖြစ်ပါတယ်။အင်မတန် frustrated ဖြစ်ပါတယ်။ဒါပေမဲ့ကျွန်တော်တို့ကဖြစ်တဲ့နေရာမှာကြားတဲ့နေရာမှာဖြစ်တယ်လို့ကျွန်တော်တို့အတက်တန်လို့ဖို့ ကျွန်တော်လိုအပ်ပါတယ်။ဘာကြောင့်လဲဆိုတော့ကျွန်တော်တို့မြန်မာလူမျိုးတွေမှာကျွန်တော်လူမျိုးတွေပေါ့လေတခြားလူမျိုးတွေအပါအဝင်မှာကျွန်တော်အတွင်းခံ resilient ဆိုရဲတက်ခံရှိပါတယ်။ခံနိုင်ရင်ရှိပါတယ်။နောက်အထူးသဖြင့်ကျွန်တော်မြန်မာပြည်ကလာတော့မြန်မာပြည်အကြောင်းပြောမယ်ဆိုရင်မြန်မာပြည်ကလူတွေကခံနိုင်ရင်တော့ရှိပါတယ် resilient တော့ကောင်းပါတယ်။ကိုလိုနီခေတ်မှာသူ့ကျွန်းဘဝမှာနေခဲ့တာတွေရှိတယ်စစ်ကျွန်းဘဝမှာနေခဲ့တာတွေရှိတယ်ဒါပေမဲ့ကျွန်တော်တို့ကဒီလိုခံနိုင်ရည်ကိုကျွန်တော်တို့တိဆောက်ပြီးတော့ရုန်းကန်ပြီးနေကြတော့ဒီအချိန်မှာလည်းတော့ဆိုးရတဲ့ pandemic ကဘာတော်မှဖြစ်နေတဲ့ covid ရောဂါဆိုးကြီးနဲ့ဘလို့ဆယ်လဲလက်ရှိလဲမပြေလည်သေးပဲနဲ့ဆို delta variant ဆိုပြီးတော့အင်မတန်ပြင်းထန်တဲ့ရောဂါလည်းပြင်းထန်လို့ခံစားပြီးတော့ရရှိနိုင်တဲ့အခြေဒေတာမှရှိပေမဲ့ကျွန်တော်ကဒီခံစားမှုကိုယ်မရှိတဲ့အတွင်းက resilience ဆိုတာကိုကျွန်တော် build လုပ်ဖို့ဆိုပါတယ်နောက်တစ်ခုကကျွန်တော်ခုနပြောခဲ့ပါတယ်စိတ်ဆိုးမယ်အမျက်ထွက်မယ်ကျွန်တော်တော့သာရှိပဲပေါက်ပွဲမယ်ဒါပေမဲ့လည်းအဲ့ဒါကိုကျွန်တော်ပြန်ပြီးတော့ခုနီးခုဟာနဲ့ပြန်ဖြည့်သိရမယ်နည်းလည်းရှိပါတယ်။ဘာကြောင့်လဲဆိုလို့ရှိရင်အဲ့လိုပဲကိုယ်စိတ်ထောင်းကိုကြည့်အဖြစ်မှခံနေကျွန်တော်ကဘာကြောင့်လဲဆိုလို့ရှိရင်ဒီလိုသာကျွန်တော်တို့ကကိုယ့်ရဲ့ရှင်မှုသားချင်းတွေလည်းအသက်ဆုံးရှုံးမှုဖြစ်နေတယ်ကိုကိုယ်တိုင်လည်းစိတ်ထောင်းကိုကြည့်ဖြစ်တယ်တခြားလူလည်းကိုယ်မကူညီနိုင်ဘူးဆိုလို့ရှိရင်ကိုတော့လောကကြီးကိုအရှုံးပေးလို့ဖြစ်နေတာပေါ့လေအဲ့တော့ psychologically ပြောရမယ်ဆိုလို့ရှိရင်တော့ကျွန်တော်တို့ရဲ့ self esteem နော်ကျွန်တော်ရဲ့ကိုကိုဘူးပင်ရတဲ့ညွန်ရတဲ့စိတ်ကိုပြန်ပြီးတော့ကျွန်တော်တို့ကနိုးထလောင်လုပ်ပြီးတော့ပြန်ပြီးတော့ယုံကြည်မှုတွေပြန်တည်ဆောက်ဖို့လုပ်နေဆိုလို့ရှိရင်တော့ကျွန်တော်လုံးတဲ့လူတွေလောက်ပါမယ်အခုကခွဲခွာသွားတဲ့လူတွေဟလာဘာကြောင့်ဒီကိုဗစ်ရောဂါကြောင့်ကိုဟလာကျွန်တော်တိုင်းပြည်မှာစနစ်တကျ vaccination ရောပုံကမရှိဘူးအရင်တော့တော့ဆန်းစုကြည်အစိုးရခဲ့မှာတော့ကြကြနန်းကကျွန်တော် systematic တုတ်ခဲ့တယ်ကျွန်တော်စီးပွားလဲဝယ်ထားခဲ့တယ်ကျွန်တော်တို့အစီအစဉ်နဲ့စခဲ့ပြီဒီအချိန်ကြီးမှာပန်ဒမစ်ဖြစ်တဲ့အချိန်ကြီးမှာအစောလင်းစွာနဲ့စစ်တပ်ကနေပြီးအာဏာသိမ်းတာအာဏာသိမ်းတဲ့အကြောင်းရင်းကလည်းပဲမင်းမရမရှိပဲနဲ့သိမ်းလိုက်တော့အခုအားလုံးတို့ဘလို့တိုင်ပြီးကမောက်ကမဖြစ်သွားတာပေါ့လေဖြစ်တော့လူတွေကလည်းပဲ vaccination လည်းမရှိတော့ဘူးဆေးလည်းမရှိတော့ဘူးစိတ်ထုတ်ခွင့်လည်းမရှိဘူးအကာအကွယ်လည်းမရှိတော့ဘူးဘလောက်ဖြစ်နေဆိုတဲ့ဥစ္စာတော့မှကျွန်တော် systematically ကျွန်တော်အတိအကျမသိနိုင်ဘူးကျွန်တော်က out of control ဖြစ်နေကြတာ crisis ဖြစ်နေတယ်အဲ့ဒါကိုလုတ်ခဲ့တဲ့အောက်ကျွလုံနေတဲ့လူတွေမှာတောင်းရင်ရှိတယ်။ဗမာပြည်မှာ CDM ဖြစ်ပြီးတော့နေတဲ့လူတွေကိုလိုက်ပြီးတော့နှိပ်စက်တဲ့ဖမ်းနေ။ဟလာနှိပ်စက်တာတွေရှိတယ်။ဆရာဝန်တွေဆိုဖက်ပြေးနေရတယ်။သူတို့မိသားစုတွေကကျွန်တော်တို့ဒီအမြဲတမ်းနေရာကြားနေရတယ်။မိသားစုတွေကအရင်တော့ပျော်ပေါ်ရှင်ရင်နေခဲ့တဲ့မိသားစုအတိုက်အုံကြီးကတက်စီးပြီးတော့ကစင်ကလေးက displaced people တွေဖြစ်နေနေစားမှာတော့နေရတယ်။ဒါနေစားမှာရှိတဲ့လက်နက်ကိုင်အဖွဲ့စည်းတွေရဲ့ဆောင်ရွက်မှုအောက်မှာဒီလိုပဲပုံစံပြီးနေရတဲ့ခါကျတော့တချို့တွေလည်းပဲငှက်ပြားမိတာတို့အဲ့လိုဝင်းရောဂါဖြစ်တာတို့နေမကောင်းဖြစ်ပြီးတော့ဆုံးပါတဲ့လူလည်းရှိတယ်အဲ့လိုကစင်ကလေးအဖြစ်ပြီးတော့ကျွန်တော်လူမှုအတိုက်အဝဲကြီးပေါ့လေ social capital လို့ခေါ်တယ်အဲ့ဒါကြီးပျက်စီးသွားတဲ့ခါကျတော့ကစင်ကလေးအဖြစ်တဲ့ခါကျတော့ကလေးတွေရောအပါဝင်ကြောက်မတက်ရဘူးနောက်ကလေးတွေလည်းပဲဟိုရက်ဆက်မှုတွေကိုယ်လည်းမြင်တဲ့ကလေးလည်းမြင်ရတယ်ကြားလည်းကြားရတယ်ဆိုရယ်ကလေးတွေရဲ့နုငယ်တဲ့ဖွံ့ဖြိုးစားဦးနောက်ထဲမှာသူတို့အပတ်ပါသွားပြီးတော့သူတို့ရှေ့လျှောက်ခုဒီဖြစ်တဲ့ကိစ္စကြီးကလုံးလုံးစေဖြစ်တဲ့ဟလာခံစားမှုကြီးဟာနှစ်ရှည်လာများလူတွေရဲ့စိတ်ထဲမှာပါပေါ်နိုင်ပြီးတော့ intergeneration ခေါ်တယ်ဒီခေတ်ကစပြီးနောက်ပေါက်တဲ့နောက်ဖြစ်လာတဲ့ user တွေပါပါဒါကြီးကပါပေါ်တဲ့ trauma ကြီးဖြစ်သွားတာပေါ့လေအဲ့ဒါကိုကျွန်တော်တို့ကပြန်ပြီးတော့အဖတ်ဆေဖို့ဆိုလို့ရှိရင်ပြန်ပြီးတော့ဒီမှာရှိတဲ့လူတွေကညီပြောကျွန်တော်အခုလုပ်ကြပါတယ်လဲဘူးမှာတော့ကျွန်တော်ကြားတယ်စိတ်ဒီမှာလည်းအများကြီးကျွန်တော်တတ်နိုင်တဲ့ဘက်ကနေပြီးတော့ဒါရမုံဝင်ရှာတယ်ကမင်းချင်တယ်ဘယ်ကမင်းချက်တယ်ပြန်ပြီးရမှုရရှာတယ်တခြားလူတို့လည်းလူကလောက်ကင်ပြီးတော့မှဟလာကို့မှာရှိတဲ့ချွေးလေးစာနဲ့စူရောပြီးဗမာပြည်ကြီးကိုပြန်ပြီးတော့ကဲတင်မှုကုညီမှုကို့ရှိမှုသားချင်းမျိုးဆိုပြီးတော့ပြန်လုပ်နေတယ်အများကြီးရှိပါတယ်အဲ့ဒါဒီကိုဆက်လုပ်ခြင်းအပြင်ကို့ရဲ့ဟလာ resilience ကိုပြန်တည်ဆောက်မယ် confidence ကိုပြန်တည်ဆောက်မယ်အညံ့မခံဘူးဟိုအလန့်မလဲစီဘူးဆိုတဲ့စိတ်နဲ့ပြန်ပြီးတော့အဲ့ဒီစိတ်ကိုထားပြီးကျွန်တော်တို့ပြန်ပြီးတော့တည်ဆောက်ဖို့လိုတယ်လို့ကျွန်တော်ပြောချင်ပါတယ်အဲ့ဒါကတော့ကိုရေးရှိအတွက်အရေးကြီးတဲ့ကိစ္စပေါ့လေရေးလို့ပါဆိုလို့ရှင်တော့နေ့စဉ်တာညအီလိုမရဘူးဒီတော့ကတွေများနေတယ်အဲ့တော့ဒီဟာတွေကိုပဲနေ့စဉ်သူဘဝကျွန်တော်တွေ့နေရတယ်ကြားနေရတယ်နော်မြင်နေရတယ်ဆိုလို့ရှိရင်ဒီမှာခံနိုင်ရဒီအတိုင်းစားရှိပါတယ်အိတ်များလာရင် overwhelm ဖြစ်ပြီးတော့ nervous system exhaustion ဖြစ်ပြီးတော့ကိုယ်ကိုယ်နဲ့မလဲဝနေပါလေ
ဟုတ်ကဲ့ဆရာအဲ့တော့ဒီဘယ်လိုအချိန်မျိုးမှာပညာရှင်တွေကိုချင့်ကြရမလဲဆရာပြီးတော့ဘယ်လိုစိတ်လက္ခဏာဘယ်လိုလက္ခဏာတွေကိုစောင့်ကြည့်ရမလဲရှင
်စောင့်ကြည့်မယ့်လက္ခဏာတွေကတော့အဲ့ဒါကသူပါမန်နဲ့ဟိုဒီနေပေါ့လေဟို abnormal နဲ့ abnormal ပေါ့ပါမန်ကုနေပေါ်တဲ့ဟာတွေကဆိုပါမန်နဲ့စိတ်ပေါက်ွက်တာရှိတယ်ဒါပေမဲ့အဲ့ဒီပို့ပြီးတော့မစားနိုင်တဲ့အနေအထားရှိတယ် green ပြတ်မယ်ညလည်းအိမ်ပြောဘူး၆ချားတယ်နော်ညကလည်းပဲဟိုတရားလို့မအိမ်ခိုင်းတဲ့နေ့လည်းမှအိမ်နေမယ် motivation မရှိတော့ဘူးစိတ်ကညစ်ညူးနေပဲအဲ့ဒီကြားမှာအတွေးတွေကနည်းနည်း negative thoughts တွေများလာတော့ပေါ့လေတော့တော့အခြေအနေဆိုလို့ရှိရင်တော့ကိုယ်ကိုယ်နဲ့ကိုယ်လည်းပဲဟလာမပြောမရှင်းဖြစ်ပြီးတော့မှကိုယ်လည်းပဲဒီထဲမှာယုံထက်လို့မရတော့ပါဘူးဆိုတော့စိတ်တွေပေါ်လာရင်အဲ့ဒါကကျွန်တော်တို့က depression ဆိုတဲ့ရောဂါမျိုးကြီးစိတ်ကြဝိတ္တကြီးဖြစ်နိုင်တယ်ဆိုတော့လေဒီလိုလုပ်ပါတယ်နောက်တစ်ခါကျတော့ trauma ဆိုတာကစိတ်ဒဏ်ရာပေါ့လေလူတွေကအမျိုးမျိုးဖြတ်သန်းလာကြရတော့ကျွန်တော်ဟလာဒီမှာရှိတဲ့လူတွေကလည်းအမျိုးမျိုးကြီးလာခဲ့တဲ့လူတွေဆိုတော့သူတို့မှလည်း trauma တွေရှိတယ်အဲ့ trauma ရှိတဲ့နော်စိတ်ခံစားမှုဒဏ်ရာရခဲ့တဲ့လူတွေကလည်းအခုလိုချိန်ကပို့ပြီးတော့စိတ်ဒဏ်ရာပို့ပြီးပြင်းထန်လာနေတယ်အဲ့ဒီမှာဘာတွေဖြစ်မလဲဆိုရင်အိမ်မဆိုးတွေမဲ့မဲ့အရင်တော့ဖြစ်ခဲ့တဲ့ဟလာကိုယ့်ရဲ့အတွေ့အကြုံတွေပြန်ပေါ်လာပြီးတော့ခေါင်းထဲမှာတဝဲလေလေပြန်ပြီးတော့ဒါက flashback လို့ခေါ်တယ်အဲ့လိုဖြစ်မယ်နောက်ပြီးတော့ခါလေတုံအဆန်လေးကြတာနဲ့နော် right sensitivity body increase start the response လို့ခေါ်တယ်အရင်လက်ဖြစ်တတ်တာပေါ့ဖြစ်တယ်အဲ့ခီးသွားမှာကြောက်နေတယ်ပြင်းထွက်ရမှာကြောက်နေတယ်အိမ်ထဲကအိမ်ပြင်မထွက်ချင်တော့ဘူးလှုပ်လည်းမသွားချင်တော့ဘူးကားလည်းမမောင်းရတော့ဘူးအဲ့လိုကိုယ့်ရဲ့ confidence အလိုကျသွားတဲ့အချိန်မှာဆိုရင်ဒါယောဂလက္ခဏာဖြစ်နေပြီဒီယောဂကဘယ်လိုခေါ်မလဲဆိုရင်စိတ်ကြယောဂကြီးဆိုတဲ့ယောဂလည်းဖြစ်နိုင်တယ်ဒါမှ PTSD ဆိုတဲ့ post traumatic stress disorder ဆိုတဲ့စိတ်ဒဏ်ရာနဲ့ပတ်သက်တဲ့ယောဂလည်းဖြစ်နိုင်တယ်ဒီခါကျတော့အင်မတန်ကြောက်လန့်ပြီးတော့ panic ဆိုပြီးတော့ကျဉ်တုံပြီးတော့ဟလာမောပန်းပြီးတော့လန့်ဖြစ်တဲ့ယောဂနော် panic ဆိုတဲ့ anxiety ယောဂအဲ့ယောဂလည်းဖြစ်နိုင်တယ်အတွေးတွေများပြီးတော့ပေါ့လေ generalized anxiety ဒီစဉ်းကောင်းထဲမှာစိတ်ပူပန်ပြီးတော့စိတ်မှာဖြည့်စည်းတယ်အဲ့ဒါမျိုးတွေဖြစ်နေတယ်အဲ့ဒါမျိုးတွေဖြစ်လာပြီဆိုရင်တယောက်နဲ့တယောက်ကဖြစ်နေတဲ့လူတယောက်ကဒါကိုမသိဘူးဆိုရင်တော့မှကိုယ်ချင်းချင်းဒါကိုလေ့လာပြီးတော့မှဒီလိုဖြစ်နေပြီဆိုလို့ရှိရင်သူ့ရဲ့လူကြီးကံရကြဆင်းနေပြီဆိုရင်ကျွန်တော်တို့ psychiatrist တို့ psychologist တို့ psychiatric facility အဲ့ဒီမှာတွားပြီးတော့ကြားတော့ကိုတို့ပါတယ်တယ်လီဖုန်းလိုပါတယ်တို့ internet ကနေပြီးတော့လည်းမေးမြန်းလို့ရပါတယ်နော်အခုမှတော့တယ်လီဖုန်းနဲ့ဆက်သွယ်ပြီးလို့ပြီးနေလို့ရတယ်ဒီမှာတော့ကျွန်တော်တို့ support လုပ်တဲ့ facility အများကြီးရှိပါတယ်အဲ့ဒီအချိန်မှာဆက်ဝင်လို့ပြသပေးပါတယ်ကျွန်တော်ထင်ပါတယ်ခင်ဗ
ျဟုတ်ကဲ့ဆရာအခုဆရာပြီးသွားတဲ့အကြံဉာဏ်တွေကဆရာဟိုကလေးငယ်တွေအတွက်လည်းအတူတူပဲလားဥမာကလေးတွေကိုသူတို့အဖိုးအဖွားတွေဆုံသွားတယ်ဆိုရင်အဲ့လိုမျိုးသူတို့ကိုဘယ်လိုရှင်းပြရမလဲအဲ့ဒီဆရာပြီးတဲ့အကြံဉာဏ်တွေကကလေးငယ်တွေအတွက်လည်းအတူတူသုံးလို့ရပါလားရှင်
ကလေးကကြတော့ဒီနေ့ပို့ပြီးတော့ sensitivity ပုံများပါတယ်ကလေးတွေကကျွန်တော်ဟိုအကြံပြုပြောမယ်ဆိုရင်ကလေးကအသက်၈နှစ်လောက်အရွယ်ကျတော့မှသူကဆုံးရှုံးမှုဆိုတာကိုပေးဆုံးရင်းဆိုတဲ့တရားကိုသူကနားလည်မှုရှိပါတယ်အဲ့ဒီ၈နှစ်မတိုင်မီအရွယ်မှာတော့မိဘဖြစ်ဖြစ်ချစ်ခင်သူဖြစ်ပေးဆုံးသွားလို့ရှိတယ်ပေးဆုံးတယ်ဆိုတဲ့ concept မှာသူကမရှိဘူးဒီနေ့ပြန်လာဦးမှာပဲပျောက်သွားပြီအနည်းနဲ့မှမရှိတော့ဘူးအဲ့တော့ပဲခံစားရတယ်အဲ့တော့အဲ့ကလေးလေးတွေကိုဆက်ဆံတဲ့ခါကျလို့ရှိရင်တော့ဒါပေမဲ့သူတို့လည်းပဲနော်ဒီလိုကိုယ့်ရဲ့ချစ်ခင်တက်တဲ့လက်ကိုရရှိမှုတာချင်းအဖို့အပွားမိဘဆုံးရှုံးသွားတယ်ဆိုလို့ရှိရင်တို့လည်းတို့ပြပြီးလို့လိုတယ်တို့တို့နားတဲ့စကားနဲ့အဲ့ကလေးငယ်လေးတွေကိုအခုချိန်မှာတော့အရင်တော့ကနော်ကိုယ်နဲ့ချစ်ခင်တဲ့လူတွေကတော့ကျတော့မရှိတော့ဘူးတို့ကဒီတရားနေပြီးတော့ဘာသာတရားအရာလည်းပြောပြလို့ရတာပေါ့လေတရားနေပြီးတော့စွန့်ခေါ်သွားပြီးတခြားတဲ့ပြန်မှာအုံးမုန်းနေကြတော့သွားပြီးဆိုတော့အဲ့ဒါကိုတို့နားတဲ့တို့နားတဲ့တမ်းစတို့တို့ပြထားပြီးလို့လိုတယ်ဒါပေမဲ့တို့ကတော့လုံးဝနားလည်မှာတော့ပေါ့ဘာလို့ဆိုတော့သူမှအကွန်ဆက်မရှိဘူးအဲ့တော့သူတို့ကတော့အဲ့လောက်ပဲအတိပေးအောင်တော့ပဲပေးထားကြတော့ကျွန်တော်အကြံပေးခြင်းနဲ့ရှင်းပြကြော်သွားတဲ့ကလေးတွေကြတော့သူတို့နားလည်နေချေပါဆုံးရှုံးမှုကနားတဲ့ခါကြတော့သူတို့ကိုအတိပေးထားပြီးတော့မှဒါဂျီဟာကဆုံးရှုံးမှုကသူက permanent ဖြစ်တာဆိုတော့သိနေပြီပြီးတော့သူကိုသူတို့မှလည်း grief ဆိုတာရှိတယ်ဆုံးရှုံးမှုရှိရင် grief ဆိုတာပူဆွေးတာရှိတယ်သူတို့ကပူဆွေးမယ်သူတို့ပူဆွေးတဲ့ခါကြလို့ရှိရင်ကလေးလေးတွေကလည်းပူဆွေးတတ်တယ်ဒီစိမ်းမဆိုတော့ဘာဖြစ်ဒါနဲ့ပြမယ်ဆိုလို့ရှိရင်တုံးမတက်ချင်တဲ့စိတ်တွေပေါ်လာပြီးဆာမဖတ်ချင်တော့ဘူးเนาะကစားနေရနေပြီးတော့ပျော်ရွှင်ခြင်းမနေတတ်တော့ဘူးအဲ့ဒါမျိုးဖြစ်လာပြီဆိုရင်တို့ကလည်းကျွန်တော်တို့ကဟို clean နဲ့ပတ်သက်တဲ့ sign နဲ့ psychologist တွေပါတွေ့ကြည့်တော့စစ်ဆေးဖို့လိုပါတယ်။ဘာကြောင့်ဆိုတော့အဲ့လိုအရွယ်မှာလည်းပဲဒီဆုံးရှုံးမှုကိုတုံ့ပြန်တဲ့နေရာမှာစိတ်ဓာတ်ကျတဲ့ယောဂကလေးငယ်တွေပါလည်းဖြစ်နိုင်တယ်။ဒါပေမဲ့ကလေးငယ်တွေမှာဖြစ်တဲ့အခါကျတော့လူကြီးကတော့စိတ်ဓာတ်ကျလို့ကျွန်တော်စိတ်မကောင်းဘူးစင်ရတဲ့သူပြောနေတယ်။ကလေးကမပြောတတ်ဘူး။ကလေးကမပြောတတ်ပဲသူဘာနဲ့ပဲပြမယ်ဆိုရင်သူက behavior နဲ့ပြမှာပေါ့လေ။သူအစာမစားတော့ဘူး
။ဟုတ်ကဲ
့။အများကစိတ်တိုးနေပဲ။သူတို့အချင်းညာဖြစ်မယ်။အဲ့လိုမျိုးဖြစ်တယ်ဆိုကျောင်းလည်းမတက်ချင်တော့ဘူးဆိုလို့ရှိရင်အဲ့ကလေးလေးတွေကိုကျောင်းမှာရှိလို့သူကျောင်းက school psychologist တွေကသူတက်ပြီးပြသပေးနေပါတယ်။အပြင်ပါလဲ child psychiatrist psychologist တွေရှိပါတယ်။သူတို့နဲ့တက်ပြီးပြီးတော့မှသူတို့ကိုဟိုတွေ့ကြုံပြီးတော့ counseling နဲ့ဖေးမှပြီးလို့ပြောပါတယ်။အဲ့လိုသာဖေးမှမပြီးနိုင်ဘူးဆိုလို့ရှိရင်သူ့ရဲ့ဒီစိတ်ထန်တာကရှိရှိပါသွားပြီးတော့နောက်သူကြီးနေတဲ့ခါမှာစိတ်တက်ကြတဲ့ယောဂအကြီးကြီးတွေဖြစ်သွားနေပါတယ်။အဲ့တော့ကျွန်တော်လူကြီးမှလည်းပဲဒီ grief နဲ့ပတ်သက်ပြီးတော့ကျွန်တော် grief ရဲ့အကြောင်းကိုနားလည်ဖို့ကြိုးစားတော့ ဖြီးမှပြီးဆောင်ချော့ပြီးတော့တိုင်ပြည်ပြည်ကိုလူတို့လို့ခရီးတွေမှာလူတွေဆိုတော့ကျွန်တော်ပြောချင်ပါတယ
်။ဟုတ်ကဲ့ပါရှင်ဒေါက်တာတင်ဝေအခုလိုမျိုးစိတ်ရှိလက်ရှိဖြေကြားပေးတဲ့အတွက်အများကြီးကျေးဇူးတင်ပါတယ်ဆရာ
။ကျေးဇူးတင်ပါတယ်ကျေးဇူးတင်ပါတယ်